မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာစနစ်တကျဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံခံရမှုတွေရှိခဲ့ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာတစ်ကဆွဆွလိုက်ပါတယ်။ဖိနှိပ်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာအသိုင်းအဝိုင်းကပြစ်ဒဏ်ခတ်အရေးယူဖို့လဲတိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံဖိနှိပ်မှုတွေဟာတချိန်ကတောင်အာဖရိကနိုင်ငံမှာအပါတိုက်လို့ခေါ်တဲ့အသားအယောင်ခွဲခြားအုပ်ချုပ်မှုစနစ်ပုံစံမျိုးအထိဖြစ်နေတဲ့အကြောင်း Amnesty International အဖွဲ့ရဲ့အစီရင်ခံစာတစ်ကဆွဆွဲထားတာပါ။အမိုးအကာမရှိတဲ့လောင်အိမ်ထဲမှာရောက်နေတဲ့ဖိနှိပ်ခံတွေအဖြစ် Cage to with the Roof လို့နာမည်ပေးထားတဲ့အစီရင်ခံစာမှာတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာခွဲခြားဆက်ဆံဖိနှိပ်ခံခဲ့ရကြောင်းဖော်ပြထားတာပါ။အစီရင်ခံစာအတွက်နနစ်ကြာလေးလာတွေ့ရှိချက်တွေနဲ့ပတ်သက်လို့ AI ရဲ့သုတေသီအဖွဲ့ညွှန်ကြားရေးမှူး Anisit ကတော့အခုလိုပြောပါတယ
် While the violations date back decades particularly over the last 5 years Rakhine State has turned into an open air prison
လူငယ်ရဲ့ဆင်စုနှစ်တွေအတိအကျပြောရရင်တော့လူငယ်ရဲ့9နှစ်လောက်ကအကြမ်းဖက်မှုတွေကိုပြန်ကြည့်မယ်ဆိုရင်တခိုင်ပြည်နယ်ဆိုတာဟာမွတ်စလင်တွေအထူးသဖြင့်ရိုဟင်ဂျာတွေအတွက်အမိုးကာမရှိတဲ့အကျဉ်းထောင်ကြီးအဖြစ်အသွင်ပြောင်းသွားပါတယ်မြန်မာဆွေရကချမှတ်ခဲ့တဲ့စနစ်ဟာရိုဟင်ဂျာတွေရဲ့လူနေမှုဘဝတွေအတွက်မျောလင့်ချက်အမဲ့ဆုံးလူကုန်တိတ်ခအမဲ့ဆုံးဖြစ်နိုင်တဲ့များဖြစ်အောင်လှုပ်ထားတဲ့စနစ်သာဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုဩဂုတ်လ25ရက်နေ့ကဝင်ရောက်စီးနှင်းတက်ခတ်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းရာကတကြော့ပြန်ပေါ်ပေါက်ခဲ့တဲ့ပဋိပက္ခတွေကြောင့်အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခမန်းကြီးဒုက္ခသည်6သိန်းကျော်လောက်ထွက်ပြေးတဲ့အထိဖြစ်ခဲ့ရာကနိုင်ငံတကာအတိုင်းအဝိုင်းနဲ့လူအခွင့်အရေးအဖွဲ့တွေကဆက်တိုက်ဆိုသလိုဝေဖန်မှုတွေထွက်ပေါ်နေတာလည်းဖြစ်ပါတယ်အိမ်အဖွဲ့ရဲ့မြန်မာအရေးသူတည်သည်လော်ရာဟစ်ကလည်းအစီအခံစာပြုစုရာမှာတွေ့ရှိချက်တွေကိုအခုလိုပြောပါတယ
် This is not just the experience of one family in northern Rakhine state
ဒီပြည်ဟာရခိုင်ပြည်နယ်မြောက်ပိုင်းရခိုင်ပြည်နယ်အလဲပိုင်းကမိသားစုတစ်စုရဲ့အတွေ့အကြုံကိုပြောနေတာမဟုတ်ပါဘူးရခိုင်ပြည်နယ်တစ်ပြည်လုံးအတွက်ပြောနေတာပါနောက်ပြီးရွာတရွာတည်းရဲ့ဒါမှမဟုတ်ဒုက္ခသည်စခန်းမှာခိုးလုံနေတဲ့လူတွေရဲ့အတွေ့အကြုံကိုသာပြောနေရလဲမဟုတ်ပါဘူးရိုဟင်ဂျာဖြစ်တဲ့ဆိုတဲ့အချက်တစ်ချက်ထင်းနေတဲ့ရင်ဆိုင်ခံစားနေရတဲ့လူတွေအားလုံးအတွက်ခြုံငုံတင်ပြထားတာဖြစ်ပါတယ်
။အိမ်အဖွဲ့ရဲ့အစီရင်ခံစာကိုဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ထုတ်ပြန်လိုက်တာပါ။နေရစွန့်ခွာထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေကိုပြန်လည်ခံရင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ဆွနေကြပေမဲ့နေရပြန်လာမဲ့ရိုဟင်ဂျာတွေရဲ့ကံကြမ္မာကိုလည်းမေးခွန်းထုတ်ထားပါတယ်။ကမ္ဘာကောင်းဆောင်တွေကလည်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေကိုမြန်မာဘက်ကပြန်လည်ခံဖို့တောင်းဆိုကြပါတယ်
။ First and foremost, we're appealing, of course, to the Myanmar authoritiesto ensure that they urgently adopt a plan
ဒီမှာဆရာကလက်ရှိချက်သုံးနေတဲ့အခြေစနစ်ကြီးကိုဖျက်သိမ်းပြီးတော့လက်တွေ့ကျတဲ့စနစ်တစ်ခုနဲ့အမြန်ဆုံးအစားထိုးဖို့မြန်မာတာဝန်ရှိသူတွေကိုကျမတို့တောင်းဆိုပါတယ်လူမျိုးနဲ့ကိုးကွယ်တဲ့ဘာသာကိုအခြေခံပြီးခွဲခြားထားတဲ့ဥပဒေစီမင်းစည်းကမ်းတွေအားလုံးကိုပြန်လည်ဆန်းစစ်ဖို့လဲလိုပါတယ်ဒီဥပဒေပြဋ္ဌာန်းချက်အားလုံးဟာနိုင်ငံတကာလူ့ခွင့်ရေးဆိုင်ရာဥပဒေနဲ့ကန့်ညီဖို့လဲလိုအပ်ပါတယ်
မြန်မာအစိုးရကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဗီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်အထည်ဖော်ဆောင်ရွက်မှာဖြစ်ကြောင်းကတိပြုပြောဆိုထားသလိုအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးညှိနှိုင်းဆောင်ရွက်ဖို့ကတိပြုထားပါရရှင်